ဝက်လက်မြို့နယ်အရှိချမ်းကပေါက်ကန်ကျေးရွာကိုဩဂတ်လ17ရက်နေ့ညနေပိုင်းမှာစစ်ကောင်စီတပ်တွေကဂျက်တိုက်လေယာဉ်နဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံ၄ဦးထိခိုက်ခဲ့ပါတယ်။တကားထုံးဘုံကုန်းကျေးရွာဘက်ကလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ကလင်းငယ်တူးနဲ့တက်ကြီးရွယ်တူထိခိုက်ခဲ့ပြီးငါးဘက်ချောင်းကျေးရွာကနေအိမ်တရာကျော်ကိုလည်းစစ်ကောင်စီနဲ့ပြူစော်တီပူးပေါင်းအဖွဲ့တွေကမိရှို့ခဲ့ကြတယ်လို့ဒေသခံတွေနဲ့ဒေသကာဝေးအဖွဲ့တွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကျွန်တော်ကပဲဆက်လက်ပြောပြပေးပါမယ်ခင်ဗျာ။စကိုင်းတိုင်းဝက်လက်မြို့နယ်အရှိချမ်းကျေးရွာတွေဖြစ်တဲ့ပေါက်ကံရွာကိုစစ်ကောင်စီတပ်တွေကဩဂတ်လ17ရက်နေ့ညနေ4နာရီဝန်းကျင်အချိန်မှာတိုက်ခိုက်ရေးဂျက်လီယင်နစီးနဲ့ကျေးရွာရဲ့စာတင်ကြောင်းကိုဥတီပြီးပစ်ခတ်ခဲ့တာဖြစ်တယ်လို့ဝက်လက် Information Network ရဲ့တာဝန်ခံကိုနဂါလေးက VOA ကိုပြောပါတယ်ဒီပစ်ခတ်မှုဖြစ်ချင်းဟာကြောင်းတက်နေတဲ့အချိန်မဟုတ်တဲ့အတွက်သာကြီးကြီးမားမားထိခိုက်တာတွေမရှိခဲ့တာဖြစ်တယ်လို့ကိုနဂါလေးကပြောပါတယ်
နော်ဒီကြဦးတော့ကြပါတော့ဒီနဲ့၄နာရီ၄၀ဝန်းကျင်လောက်ပါပြတာအဲပထမတစ်ခေါက်တော့ငါ၈၀နာရီတည်းပြစ်သွားတယ်အဲပြပထမတစ်ခေါက်ပြတ်သွားတယ်ဒုတိယတစ်ခေါက်ဆက်ပြစ်တယ်အဲအဲ့လိုပဲ၈၀နာရီပြတ်သူရဥတီတက်ဟာဟာပေါက်ကန်ကြီးရောကစာတေကြောင့်ဥတီပြီးပြတ်သွားတာအဲတကောင်ရနောက်ဘက်ကအိမ်မှာအလေသွားတဲ့ဒီလူတူကြီးနဲ့အဲ့နာကအင်းနာကဒီလူတုံးစီပေါင်း၄ဦးတော့ပြိမှန်နေကြတော့တရားကတော့တရားမှာမဆုံးရအောင်ပ
ြဒါပြင်ဝက်လက်အရှိချမ်းကနောက်ထပ်ရွာတရွာဖြစ်တဲ့ထုံးဘုံကုန်းကျေးရွာကိုလည်းရွှေဘုံမြို့နယ်အရှိချမ်းတောင်လာတောင်မှာတက်ဆွဲနေတဲ့စစ်ကောင်စီတပ်ကည9နာရီဝန်းကျင်မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်အသက်10နှစ်ဝန်းကျင်ကလေးတဦးနဲ့အသက်60ဝန်းကျင်အမျိုးသမီးတဦးထိခိုက်ခဲ့တယ်လို့ကိုနဂါလေးကဆက်ပြောပါတယ
်ရွှေဘုံမြို့နယ်အရှိချမ်းမခေါက်ရွာရဲ့အနောက်တောင်မှာရှိတဲ့တောင်လာတောင်ကပြီးတော့ဆက်ကောက်ကဒီယူတွေအနေနဲ့ကျင်းနေတဲ့တောင်ပြောပါတော့အဲ့ဒီအနေမှာကျွန်တော်60မှမှပြောင်းအရှိချမ်းနဲ့အကြရရင်ကျွန်တော်80 81ပေါ့နော်80ဒီမမအပြောင်းနေတယ်တင်ပြီးတော့မှ73မိရယ်အမီရမယ်အသက်60ရယ်ရိုးသမီးတော့ခိုင်းမိကြ73မိရယ်ကလေးကလက်ပြန်ကြောကုန်းယုံမှာခိုင်းမိတာဗျာပြစ်တာက7နာရီ55မိနစ်က7နာရီ40 40မိနစ်ဝန်းကျင်ပြစ်တာဗျာ
ဝက်လက်မြို့နယ်အရှိချမ်းကပဲငါးဘက်ချောင်းချေးရွာကိုလည်း73ရက်နေ့နေ့လယ်ပိုင်းမှာရွှေဘုံမြို့နယ်ကြောင်မြောင်းဘက်ကလာပြီးအဲ့ဒီရွာမှာစခန်းချနေခဲ့တဲ့စစ်တပ်နဲ့ပြူစော်တီအဖွဲ့တွေကရွာကပြန်ထွက်တဲ့အချိန်မှာမိရှို့ခဲ့လို့အင်ဂျီတရားဝင်းကျင်မိလောင်ခဲ့တယ်လို့ဒေသခံတူကပြောပါတယ
်။ဘယ်ကြောင့်လဲအင်ဂျီတရားတော့ရှုခင်ရတယ်ဗျ။ရှုခင်တော့ခွင့်ရတယ်ပေါ့အင်ဂျီရတရားတော့ရှုခင်ရ။အဲ့ဒါကျွန်တော်မင်းရရှုခင်ရတာလေပထမနေ့က
။ငါးပက်ချောင်းကျေးရွာဟာဒါဒုတိယအကြိမ်မိရှုခံရတာဖြစ်ပြီးပထမအကြိမ်တုန်းကလည်းအင်ဂျီ120ကျော်မိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ပောက်ကန်ရွာထုံးမကုန်းရွာနဲ့ငါးပက်ချောင်းကျေးရွာတွေကစစ်ကောင်စီစစ်ကြောင်းလာတော့မှဒေသခံတွေစစ်ရှောင်နေကြပေမဲ့စစ်ကြောင်းပြန်ထွက်သွားချိန်မှာငါးဘက်ချောင်းကျေးရွာကဒေသခံတွေကတော့ရောကိုပြန်ဝင်ကြပြီလို့ပြောပါတယ်။ပောက်ကံရွာနဲ့ထုံးမကုန်းရွာကသူတွေကတော့စစ်ကောင်စီကရန်တမ်းပစ်ခတ်တာတွေလုံမှဆွေးနေတာကြောင့်ရွာတွေကိုပြန်ဝင်ကြသေးဘူးလို့ပြောပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်တိုက်ခတ်မှုတွေကြောင့်မန္တလေးတိုင်းကဒေသတချို့နဲ့စကိုင်းတိုင်းအတွင်းမှာသေဆုံးသူတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်အရေးအတွက်ဟာတနေ့တဲ့တနေ့ပိုးပြီးတိုးလာနေပါတယ်။ပြည်သူ့ကော်မတီ PDF တွေကဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းလုပ်နေတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေမှာတော့မကြာခဏဖော်ပြလို့ရှိပါတယ်